ဝါရှင်တန်ဒီစီကအမေရိကန်နိုင်ငံသားရေးဌာနမှမနေ့ကကျင်းပတဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်တဲ့ဌာနမှနိုင်ငံသားဝင်ကြီးတီလာဆင်ကသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးမှုအပြင်းအထန်လှုပ်အားပေးခိုင်းစေမှုကလေးစစ်သားစုဆောင်အသုံးပြုမှုတွေကိုရာသွေးမှုအဖြစ်သတ်မှတ်ပြီးထိရောက်စွာအရေးယူဆောင်ရွက်တင်ကြောင်းအခုလိုပြောပါပါတယ်
။ Most tragically, human trafficking preys on the most vulnerable, young children.Boys and girls, separating them from their families.
ဒီကောက်ွယ်ရအကောင်းဆုံးကတော့လူကုန်ကူးသူတွေဟာအကာအကွယ်အမဲဆုံးဖြစ်တဲ့မိန်းကလေးတွေနဲ့ယောက်ျားလေးငယ်တွေကိုခေါင်းပုံဖြတ်ပြီးသူတို့မိဘတွေနဲ့တပွဲတပြားစီဖြစ်အောင်လုပ်တယ်။ကလေးတွေကိုပြည်သူသားတွေအပြင်လင်းလုံးငန်းမှာခန်းစေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနရဲ့2019ခုနှစ်လူကုန်ကူးမှုအစီရင်ခံစာဟာလူကုန်ကူးတဲ့လမ်းကြောင်းတွေလူကုန်ကူးပွဲစားတွေအဓိကကြံရပါတွေကိုဖော်ထုတ်ပေးထားပါတယ်ဒီနေ့အဓိကဦးစားပေးမှုကတော့အစိုးရရဲ့တာဝန်ဖြစ်တဲ့လူကုန်ကူးမှုတက်ချက်ရေးစာချုပ်ပါစီမင်းစည်းကမ်းတွေအရလူကုန်ကူးမှုဟာရာဇဝတ်မှုဖြစ်ကြောင်းသတ်မှတ်ပြီးလူကုန်ကူးသူတွေကိုထိထိရောက်ရောက်အရေးယူဖို့ပဲဖြစ်ပါတယ
်ဒီနေ့အစီရင်ခံစာမှာနိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေကိုအကဲဖြတ်ထားတာပါအဲ့ဒီအထဲမှာ36နိုင်ငံဟာလူကုန်ကူးမှုတိုက်ဖြတ်ရေးအပြည့်အဝပူးပေါင်းဆောင်ရွက်တဲ့နိုင်ငံအဆင့်တရာဝန်အဖြစ်သတ်မှတ်ခံခဲ့ရပါတယ်။နောက်နိုင်ငံပေါင်း80ကတော့တရာတူးအဆင့်အဖြစ်သတ်မှတ်ပြီးမြန်မာအပါအဝင်အခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖြတ်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့်တရာတူးအဖြစ်ဖော်ပြထားပါတယ်။ကျန်းနိုင်ငံပေါင်း23နိုင်ငံကတော့လူကုန်ကူးမှုတိုက်ဖြတ်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့အစိုးရဆုံးနိုင်ငံအဆင့် TR3 အဖြစ်အစီရင်ခံစာမှာတွေ့ရပါတယ်။2016ခုနှစ်ကမြန်မာနိုင်ငံကိုအစိုးရဆုံး TR3 အဆင့်ကနေ2019ခုနှစ်မှာ TR2 စောင့်ကြည့်ခံအဆင့်အဖြစ်တုံးမြင့်သတ်မှတ်ခံရတဲ့အထက်မှာအီရန်နိုင်ငံနဲ့အတူမြန်မာနိုင်ငံဟာကလေးစစ်သားအသုံးပြုမှုပပျောက်အောင်ကြိုးပမ်းဆောင်ရွက်နိုင်တာတွေ့ရကြောင်းအမေရိကန်လူကုန်ကူးမှုတိုက်ဖြတ်ရေးဆိုင်ရာအထူးတန်မတ်ကြီးစူဇန်ခေါပိချ်ကမနေ့ကအမေရိကန်နိုင်ငံသားရေးဌာနမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ So we look at various factors under the minimum standards when determining a tier ranking for those countries and that analysis
တိုက်ဖြတ်ရေးစူပါအာတူဘူးရဲ့ပတ်သက်ပြီးတော့
we talk about areas where we need to make the Burma has a significant drive in removing children from military
service. ဒီကိစ္စမူဟာအစီရင်ခံစာမှာထင်ရှားပေါ်လွင်တာဖြစ်ပါလေ။ဒီနိုင်ငံတွေအနေနဲ့တုတ်တက်မှုရအောင်လုပ်ဖို့လိုအပ်တာတွေကိုအစီရင်ခံစာမှာဖော်ပြထားတာလည်းဖြစ်ပါလေ။မြန်မာနိုင်ငံကတော့ခရီးတွေကိုစစ်တပ်မှအတုံးပြမှုကနေဖယ်ရှားပေးရမှာတိတာတဲ့ခြေလှမ်းတွေယူခဲ့တာတွေ့ရပါတယ်
။ဒါ့အပြင်မြန်မာနိုင်ငံမှာကလေးစစ်သားဖြစ်ခဲ့သူတွေနဲ့ပတ်သက်လို့အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုအပေါ်မှာတော့အမေရိကန်ကအစိုးရမကင်းဖြစ်မှုတွေစက်ပြီးရှိနေတဲ့အကြောင်းသူကအခုလိုပြောပါပါတယ်။
Similarly, with respect to Burma, we continue to remain concerned that that government's response to
ဒီမနက်ငယ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဌာနကဆက်လက်စိုးရိမ်မကင်းဖြစ်ဆဲရှိတာကအတိတ်တုန်းကခရစ်စစ်သားအသုံးပြုမှုနဲ့ပတ်သက်လို့အစိုးရရဲ့တွန့်ပြန်မှုတွေကြောင့်ပဲဖြစ်ပါတယ်။ခရစ်စစ်သားတွေကိုတရားမဝင်စုဆောင်းမှုမှာပါဝင်ခဲ့တဲ့တချို့စစ်ဖက်အရာရှိတွေကိုအစိုးရကအပြစ်ပေးဤဝါဒတွေရှိခဲ့ပြီးမြေဒီပြစ်ဒဏ်တွေဟာပြင်းထန်တင့်တယ်လို့မပြင်းထန်ခဲ့ပါဘူး။ရာဇဝတ်ပြစ်မှုကျူးလွန်တဲ့အတွက်အရေးယူတာမျိုးထက်လုပ်ငန်းဝင်ပိုင်းဆိုင်ရာမှာအရေးယူတဲ့ပုံစံမျိုးလိုဖြစ်နေပါတယ်။ဒီကိစ္စကိုကျမဒီဇင်ဘာလကမြန်မာနိုင်ငံကိုတွားရောက်ခဲ့ခြင်းကအစိုးရအရာရှိတွေနဲ့တိုက်ရိုက်တင်ပြနိုင်ခဲ့ပါတယ်
။ဒီနေ့အစီရင်ခံစာမှာမြန်မာအစိုးရကိုတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်လို့သူကအခုလိုဆက်ပြောပါတယ်
။ The 2017 report urges the Burmese government to cease official involvement in compelling civilians.to perform any type of force
labor. တခုခုအစီရင်ခံစာမှာမြန်မာအစိုးရအနေနဲ့အရတားတွေပေါ်တရားဓမ္မလူအားပေးခိုင်းစေမှုအမှန်တရားရပ်တန့်ဖို့အတရားဓမ္မလူအားပေးခိုင်းစေမှု policy ပေါ်စစ်တပ်ရဲ့အားကိုးမှုကိုရောချစီဖို့နဲ့အတရားဓမ္မလူအားပေးခိုင်းစေမှုကိုဖြစ်ပွားစေတဲ့ဖြစ်ပေါ်စေတဲ့တွန်းအားပေးမှုကိုပြုပြင်ဖို့အပြင်ခရီးစစ်သားစုဆောင်းမှုကိုစုံစမ်းစစ်ဆေးပြီးစစ်တပ်ကနေခရီးတွေကိုမိဘထံပြန်ပို့တဲ့အခါလူအဖွဲ့အစည်းမှပြန်ဝင်စတင်ရေးတွေရုပ်ဆောင်ပေးဖို့လည်းတိုက်တွန်းထားပါတယ်
။မြန်မာအစိုးရဟာလူကုန်ကူးမှုတိုက်ဖြတ်ရေးအတွက်အ ਨੇ ဆုံးသတ်မှတ်ထားတဲ့စံနှုန်းတွေနဲ့အပြည့်အဝကိုက်ညီမှုမရှိပေမဲ့လို့ တိတာထင်ရှားတဲ့တိုးတက်မှုတွေကိုဆောင်ရွက်နိုင်တာတွေ့ရကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။2019ခုနှစ်မတ်လ30ရက်နေ့အထိအစီရင်ခံစာပြုစုတဲ့ကာလအတွင်းမှာမြန်မာအစိုးရရဲ့အဓိကအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တဲ့အချက်တွေအဖြစ်ကလေးစစ်သားတွေကိုစုဆောင်းအသုံးပြုမှုပပျောက်ရေးဆောင်ရွက်ချက်တွေမှာတိုးတက်မှုရှိအောင်ဆက်လက်လှုပ်ဆောင်ခဲ့တာလူကုန်ကူးမှုတိုက်ဖျက်ရေးတပ်ဖွဲ့မှာအလုတ်တာဝန်ကျေပွန်အောင်ထမ်းဆောင်သူအရေးအတွက်တိုးမြင့်နိုင်တာ2005ခုနှစ်လူကုန်ကူးမှုတိုက်ဖျက်ရေးဥပဒေအရပထမဆုံးအချိန်အစိုးရတာဝန်ရှိသူတွေကိုအရေးယူနိုင်ခဲ့တာစတဲ့အချက်တွေဖြစ်တယ်လို့ဆိုပါတယ်လူငယ်တဲ့9နှစ်ကဆိုရင်မြန်မာနိုင်ငံဟာအမျိုးသားအမျိုးသမီးနဲ့ကလေးတွေကိုအတင်းအဓမ္မလှူအားပေးခိုင်းစေတဲ့အဓိကနိုင်ငံဖြစ်ခဲ့ပါတယ်ဒါအပြင်ပြည်ရင်းမှာပါမကပြပမှာပါမြမအမျိုးသမီးနဲ့ကလေးငယ်တွေဟာလိင်ကျွန်းတွေအဖြစ်ရောင်းစားခံရပါတယ်အထူးသဖြင့်အင်းကြီးချင်းထိုင်းနဲ့တရုတ်နိုင်ငံတွေအပါအဝင်အခြားအာရှနိုင်ငံတွေအပြင်အရှေ့အလယ်ပိုင်းနဲ့အမေရိကန်တီထောင်စုမှာရွှေပြောင်းအလုပ်လုပ်ကြတဲ့မြမအမျိုးသားတွေအမျိုးသမီးတွေနဲ့ကလေးတွေဟာအတင်းအဓမ္မအလုပ်စီခိုင်းခံရတာလိင်ကျွန်းအဖြစ်ရောင်းစားခံရတာတွေရှိခဲ့ပါတယ်အမျိုးသားတွေဆိုရင်ငါးဖန်းလုပ်ငန်းစက်ရုံလုပ်ငန်းစိုက်ပျိုးရေးသောလုံရေးလုပ်ငန်းတွေမှာလုပ်ကင်ကြရပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေကတော့လိင်ဖြောပြေးရေးဒါမှမဟုတ်အိမ်အကူနဲ့အထည်ချုပ်စက်ရုံတွေမှာအတင်းအဓမ္မအလုပ်စီခိုင်းခံကြရပါတယ်။2017ခုနှစ်ကသမ္မတဦးသိန်းစင်ဦးဆောင်တဲ့ရပ်သားတပိုင်းအစိုးရတက်လာပြီးတဲ့နောက်သမ္မတအိုဘားမားအစိုးရလက်ထက်မှာနှစ်နိုင်ငံဆက်ဆံရေးတိုးတက်လာမှုနဲ့အတူလူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုတွေကြောင့်အစိုးရဆုံးနိုင်ငံအဖြစ်TR3 ကနေ2012ကနေ2015ခုနှစ်ရင်းနှစ်အတွင်းမြန်မာနိုင်ငံကို TR2 စောင့်ကြည့်ကန်အစ်ဖြစ်တိုးမြင့်သတ်မှတ်ခဲ့ပါတယ်။ဒါပေမဲ့လို့သတ်မှတ်ချက်အရ TR2 စောင့်ကြည့်ကန်အစ်မှာ၄နှစ်သက်တမ်းပြည့်ခဲ့ပေမဲ့ထူးခြားတိုးတက်မှုမရှိခဲ့တဲ့အတွက်မြန်မာနိုင်ငံကို2016ခုနှစ်မှာ TR3 အစ်ဖြစ်ပြန်လည်ရှော့ချသတ်မှတ်ခဲ့တာဖြစ်ပါတယ်။နယူးယောက်ခြေဆိုင် HRW ခေါ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့မနေ့ကသတင်းထုတ်ပြန်ချက်မှာတော့မြန်မာနဲ့အီရတ်နိုင်ငံတွေမှာကလေးစစ်သားတွေစက်ပြီးရှိနေတဲ့ကြောင်းဖော်ပြထားပါတယ်။အလားတူပဋိပက္ခတွေစက်ပြီးဖြစ်ပွားနေတဲ့ဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပါကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေစေဖြစ်ကြောင်းကုလသမဂ္ဂဘက်ကလည်းအစီရင်ခံစာထုတ်ပြန်ထားပါတယ်ရှင်။